မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာမနေ့တနင်္လာနေ့ကလက်ရှိတောင်ကိုရီးယားသမ္မတအီမြောင်ဘတ်နဲ့တာမကဒီမကြာခင်မှာသမ္မတသစ်ဖြစ်လာတော့မဲ့ရွေးကောက်တင်မြောက်ခံထားရသူမစ်ဘက်ကွန်ဟဲရူနဲ့လည်းတွေ့ဆုံခဲ့ပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်တဲ့ဒီမတန်ဆွမ်းသူများရဲ့အထူးဆောင်ရသည့်အိုလံပစ်အားကစားဖွံ့ဖွဲအခမ်းအနားကိုလည်းတက်ရောက်ခဲ့ပြီးတော့အားကစားသမားတွေကိုချီးကျူးစကားပြောဆိုခဲ့ပါတယ်။ကဘာတဝမ်းကမတန်ဆွမ်းသူများရဲ့အားကစားပြိုင်ပွဲဟာလူသားတို့ရဲ့စိတ်တက်ခွန်အားနဲ့သွေးစည်းညညွတ်မှုစွမ်းပကားကိုပြသနေတယ်လို့အခမ်းအနားဖွင့်ပွဲမှာဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ်
။ But today we are celebrating not just the supremacy of this human spirit but the supremacy of human solidarity.
ဒီကနေ့ကျမတို့ဟာလူသားတွေရဲ့စိတ်ဓာတ်ခွန်အားထူးချွန်မှုကိုဂုဏ်ပြုတာဒီမဟုတ်ပါဘူးလူသားတွေရဲ့သွေးစည်းညီညွတ်မှုစွမ်းပကားကိုလည်းဂုဏ်ပြုတာဖြစ်ပါတယ်ဒါကြောင့်လည်းအားလုံးအတူတူပါဝင်မယ်ဆိုရင်ဘာမဆိုတတ်နိုင်ပါတယ်ဆိုတဲ့ဆောင်ဖို့ကဘာတစ်ဖက်မှာပဲ့တင်ထပ်နေတာဖြစ်တယ်လို့တဘာဝကြီးကြောင့်မဟုတ်ပဲလူအဖွဲ့အစည်းကြောင့်ဖြစ်လာတဲ့အာဏာသူတွေခွဲခြားဆက်ဆံခံရသူတွေဘက်ကကျမတို့အားလုံးအတူတကွာရပ်တည်လာနိုင်အောင်စွမ်းဆောင်ပေးတာဖြစ်ပါတယ်တဘာဝကတော့လူတွေကိုအားနည်းစီတဲ့ဆိုတဲ့ရွယ်ချက်နဲ့မဖန်တီးခဲ့ပါဘူးလူအဖွဲ့အစည်းကတော့လူတွေရဲ့အားသာချက်ကိုမကြည့်ပဲအားနည်းချက်တွေကိုသာထောက်ပြပြီးဒီလူတွေကအားနည်းသူတွေဖြစ်တယ်ဆိုပြီးသတ်မှတ်လိုက်တာဖြစ်ပါတယ
်ညံရီချွတ်တဲ့တဲ့မတန်ဆွမ်းသူအားကစားသမားပေါင်း3,000ကနှင်းလျှောစီတာနဲ့စကိတ်စီတာအပါအဝင်ဆောင်းရသည့်အားကစားနည်း5မျိုးနဲ့ပါဝင်ရှင်ပြိုင်ကစားကြမယ်ဒီအားကစားပြိုင်ပွဲကြီးရဲ့ဖွင့်ပွဲအခမ်းအနားမှာဂျောင်ဆန်းစုကြည်ကဒီအားကစားသမားတွေကိုအပစ်စကားပြောခဲ့တာပါမြန်မာနိုင်ငံအနေနဲ့ကမ္ဘာကြီးရဲ့ကောင်းကျိုးအတွက်တရောင်းတနေရာကနေပါဝင်အကျိုးပြုနိုင်တဲ့နိုင်ငံတစ်ခုအဖြစ်သူ့အနေနဲ့မြင်ကျင်တယ်လို့လဲဒေါက်တာဆန်းစုကြည်ကဒီခန်းနာမှာပြောသွားခဲ့ပါတယ
် My dream is very simple I would like my country to be able to contribute towards something
ကျမရဲ့အိမ်မြက်ကတော့တိတ်ကိုယူရှိမှာလေကမ္ဘာကြီးမှာအပြောင်းအလဲတွေဖြစ်လာနိုင်အောင်လုပ်နေကြတဲ့နေရာမှာကျမရဲ့နိုင်ငံအနေနဲ့တရောင်းတနေရာကနေပါဝင်စွမ်းဆောင်ပေးနိုင်တဲ့နိုင်ငံမျိုးဖြစ်စေချင်တာပါပဲကျမတို့နိုင်ငံကပြည်သူတွေအနေနဲ့ကဘာကြီးတွေတခုခုလုပ်ပေးနိုင်တယ်ဆိုတာကိုတက်တည်ပြနိုင်တဲ့အခွင့်အလမ်းမျိုးမြန်မာပြည်သူတွေကိုကျမရရှိချင်ပါတယ်။ဒါကတော့တိတ်ကိုရူးစင်းနဲ့ကျမဖြစ်ချင်တဲ့အိမ်နဲ့ပါ
။ဒါကတော့မနီကတောင်ကိုရီးယားမှာပြုလုပ်ခဲ့တဲ့ကဘာတဝမ်းမတန်ဆွမ်းသူများရဲ့ဆောင်းရသည့်အားစားပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာဒေါက်တာဆန်းစုကြည်ပြောကြားသွားခဲ့တာပါ။ဒီနေ့ပုံတစ်ခုနေ့မှာဒီဒေါက်ဆန်းစုကြည်နေနဲ့ဘယ်သူတွေနဲ့တွေ့ပြီးတော့ဘာတွေလုပ်ဖို့ရှိတယ်လဲဆိုတာကိုတော့သိအောင်လို့ဒီတောင်ကိုရီးယားမှာရောက်နေတဲ့ကျမတို့ရဲ့ဝိုင်းတော်သားဥရောနေငင်းကအခုလိုပြပြပါတယ
်ဒေါက်ဆန်းစုကြည်ကမနေ့ကတော့ပေါ့နော်ဒီစစ်ချိန်မြောက်ကဘာပေါ်ကမတန်မဆွမ်းသူများရဲ့အထူးအိုလံပစ်ပွဲတော်မှာအဖွဲ့မင်ကွန်စကားပြောကြားခဲ့ပြီးတော့အခုဒီပွဲတော်နဲ့ဆက်ဆက်ပြီးတော့ကျင်းပတဲ့ဒီကနေ့မနေ့မှာပေါ့နော်ကဘာမှာရှိရမတန်မဆွမ်းပုဂ္ဂိုလ်တွေရဲ့ဖို့မျိုးတိုးတက်ရေးဆိုင်ရာညီလာခံမှာအဓိကဟောပြောဆွေးနွေးသူအဖြစ်နဲ့မကြခင်နိုင်ပိုင်းအတွင်းမှာအာသူကဒီခန္ဓာကိုရောက်ရှိလာတော့မှာဖြစ်တယ်အဲ့အတွက်ကြောင့်မို့ကျွန်တော်အဲ့ဒီခန္ဓာကိုသွားနေကြပါတယ်ကဘာပေါ်မှာမတန်မဆွမ်းပုဂ္ဂိုလ်တွေထဲမှာတန်ပေါင်း200ကျော်ဟာနေပယ်တီးတီးမှာထူးထူးပြောင်ပြောင်းစွာကိုတော်ဝင်ကိုအတီးတီးထမ်းဆောင်နေကြတာဖြစ်ပါတယ်အဲသူတို့အကြီးအမားဆုံးရင်ဆိုင်နေရတာကတော့သူတို့တွေကိုမတန်မဆွမ်းသူတွေဆိုပြီးတော့လူအဖွဲ့အစည်းကဘေးဖယ်ထားတဲ့အနေအထားမျိုးပါအဲ့ဒါကိုပပျောက်ဖို့အတွက်ကဘာကြီးကဒါကိုသိရှိစေဖို့ဆိုပြီးတော့ရည်ရွယ်ချက်နဲ့လုပ်တဲ့အိုလံပစ်ပွဲတော်ကိုဒေါအောင်ဆန်းစုကြည်ကိုထိတ်ကြပြီးတော့ဒီလိုမျိုးဒီအဖွင့်မိကွန်ပြောကြတာရောအခုဒီကျင်းပမယ်ညီလာခံမှာပေါ့နော်ဟောပြောဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်အဲ့တော့ဒီပွဲမှာကမ္ဘာပေါ်မှာရှိတဲ့နိုင်ငံပေါင်း130ကနေပြီးတော့မှမတန်ဆွမ်းအခစားသမားပေါင်း2300ကျော်လာရောက်ရှင်ပြိုင်ဒါလည်းဖြစ်ပါတယ်ဒါပေမဲ့အဲ့ဒီပွဲနဲ့ဆက်ဆက်ပြီးတော့ခုနပြောတဲ့ဒီမတန်ဆွမ်းပုဂ္ဂိုလ်တွေရဲ့ဖုံမျိုးတွေ့တဲ့ညီလာခံနောက်တစ်ခါကမ္ဘာလုံးဆိုင်ရာလူငယ်ညီလာခံနောက်တစ်ခါဒီဆင်းရဲမွဲတေမှုတိုက်ချက်ရေးညီလာခံအဲ့သုံးခုလည်းဒီဖြောင်းချမ်းမြို့လေးမှာပဲတွဲပြီးကျင်းပမှာဖြစ်တဲ့အတွက်ဒီညီလာခံသုံးခုစလုံးမှာဒေါအောင်ဆန်းစုကြည်ပါဝင်တက်ရောက်မှာဖြစ်ပါတယ်အဲ့အတွက်ကျွန်တော်တို့သွားနေတာပ
ါနိုဘယ်ငြိမ်းချမ်းရေးဆုရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမနေ့ကမနက်ပိုင်းကဒီတောင်ကိုရီးယားသမ္မတအီမြောင်ဘတ်နဲ့လည်းတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေပို့ပြီးတော့ကောင်းလာအောင်ဆောင်ရွက်တဲ့နေရာမှာတောင်ကိုရီးယားနိုင်ငံအနေနဲ့ကူညီချင်တဲ့အကြောင်းသမ္မတအီမြောင်ဘတ်ကပြောဆိုခဲ့တယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတဲ့အချိန်ထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လဲတပြိုင်တည်းလှုပ်ဆောင်သွားရမှာဖြစ်တဲ့အကြောင်းမစ္စတာအီမြောင်ဘတ်ကဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်ဒေါက်တာဆန်းစုကြည်ဘက်ကလည်းဒီမြန်မာနိုင်ငံသားတွေအတွက်တောင်ကိုရီးယားနိုင်ငံမှာအလုတ်ကအခွင့်အလမ်းတွေပို့ပြီးတော့ရရှိစေဖို့နဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှာအကျိုးပြုနိုင်တဲ့အလုတ်ခွင့်သင်တန်းမျိုးတွေမှာမ မြန်မာနိုင်ငံသားတွေတက်ရောက်တင်ကြားခွင့်ရဖို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့တယ်လို့လည်းဆိုပါတယ်။တန်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံကနေလာရောက်အလုပ်လုပ်ကိုင်သူ 9,000 နီးပါးရှိတယ်လို့လည်းသမ္မတရုံးပြောခွင့်ရသူကဆိုပါတယ်။ရှေးလာတဲ့ကျန်းသစ္စာချင်းဆိုမဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီသမ္မတအသစ်ဖြစ်လာမဲ့သူမစ္စဘက်ကွန်ဟဲနဲ့လည်းဒေါ်ဆန်းစုကြည်မနေ့တုန်းကတွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံချစ်ချည်ရေးအခုထပ်ပို့ပြီးတော့ကောင်းအောင်တိစောက်သွားကြဖို့ကိစ္စတွေကိုပြောဆိုခဲ့ကြပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ပုတ်ခုနေ့မှာတော့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုထိပ်သီးဆွေးနွေးပွဲမှာမိန့်ခွန်းပြောကြားဖို့ရှိတယ်လို့ဒီကြတာရီးနေ့မှာတော့တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂွမ်ဂျူးမြို့ကပီအက်တဲ့ဂွမ်ဂျူးလူခွင့်ရေးစုကိုလက်ခံရယူမှာဖြစ်ပါတယ်။1980ခုနှစ်ကဂွမ်ဂျူးမြို့မှာဖြစ်ခဲ့တဲ့ဒီမိုကရေစီရေးလူထုလှုပ်ရှားမှုအမတ်တရဂုံပြူချီမြင့်တဲ့ဒီလူခွင့်ရေးစုကို2004ခုနှစ်ကဒီဒေါက်တာဆန်းစုကြည်နေအချက်ချုပ်ကြခံနေချိန်မှာဆုရှိမြင့်ခံခဲ့ရတာဖြစ်ပါတယ်။ဒီကွမ်ဂျူးစုပြည်ပွဲပြည့်ရင်တော့ဒေါ်ဆန်းစုကြည်ဟာဒီမြန်မာပြည်သက်တွေကြားမှာလူကြိုက်များရေပန်းစားနေတဲ့တောင်ကိုရီးယား TV မင်းသားအန်ဂျေဟုတ်နဲ့လည်းညစာတွေ့စားဖို့ရှိပြီးတော့မြန်မာနိုင်ငံကိုတော့တောက်ကြနေမှာပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။